ဘုဆိုရဲ့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှိဖွဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့တာနှစ်နှစ်ရှိသွားပါပြီ။ဒေါက်ဆန်းစုကြည်နဲ့နိုင်ငံရေးသမားတချို့ကမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒီနှစ်နှစ်တာကာလအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပေမဲ့ NCA လက်မှတ်ထိုးမထားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးသမားတချို့ကတော့အဲ့ဒီလိုမမြင်ကြပါဘူး။တချို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုတော့ရှိပါရဲ့။ဒါပေမဲ့နှိမ့်ကွင်းလို့လည်းဆိုပြီးဝေဖန်ကြတာတွေလည်းရှိပါတယ်။NCA စာချုပ်လက်မှတ်ရေးထိုးနိုင်လာဘလောက်အရေးကြီးတယ်လဲ။နှစ်နှစ်တာအတွင်းတိုးတက်ဖြစ်ထွန်းမှုတွေကိုကြည့်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတွန်းတော့မဆုံးနိုင်ဖြစ်နေသလားဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်
။မြန်မာနိုင်ငံရဲ့တမိုင်းမှာ NCA စာချုပ်ပေါ်ပေါက်လာအောင်စ조사နိုင်ခဲ့ခြင်းဟာလက်တိုင်တစ်ခုလို့ဆိုရင်တော့မမှားပါဘူး။အကြောင်းကတော့ကချင်ပြည်နဲ့ရှမ်းအစရှိတဲ့မြန်မာနိုင်ငံရဲ့အရေးပါတဲ့တိုင်းပေါင်းလက်နက်ကိုင်တွေကအစိုးပြုခဲ့တဲ့အချက်တွေကိုအခြေခံပြီးအစိုးရနဲ့တပ်မတော်ကလိုက်ပါနှိမ့်နိုင်ဆောင်ရွက်ရင်းရလာတဲ့စာချုပ်တစ်ခုဖြစ်လို့ပါပဲ။ဒါပေမဲ့စာချုပ်ကိုလက်မှတ်ရေးထိုးကနေမှအစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစတင်ပြီးနောက်ပိုင်းကပေါ်ပေါက်လာတဲ့ကိုကန့်တအောင်ပလောင်ရခိုင်အင်အေးတပ်ဖွဲ့၃ဖွဲ့ကိုလက်မှတ်ရေးထိုးခွင့်မပြုရကနေအလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်နဲ့ KIO အပါဝင်လက်နက်ကိုင်အင်အားစုတချို့ပါဝင်လက်မှတ်ရေးထိုးခြင်းမပြုခဲ့ကြပါဘူး။ဒီလိုနဲ့တနိုင်နှလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာနိုင်ငံတည်းကလက်နက်ကိုင်ဖွဲ့စည်းအလုံးပါဝင်နိုင်ခြင်းမရှိတဲ့အခြေအနေဆက်ရောက်သွားစေခဲ့ပါတယ်။အစိုးရနဲ့တက်မတော်ဘက်ကတော့ကြံနေခဲ့တဲ့အဖွဲ့တွေကိုနောက်ပိုင်း NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်ညှိနှိုင်းနိုင်လိမ့်မယ်လို့ယူဆခဲ့ပုံရပါတယ်။ဒါပေမဲ့လည်းနောက်ပိုင်းအရင်ကမှန်းဆမထားတဲ့အခြေအနေတွေပေါ်ပေါက်လာတာတွေ့မြင်ကြရပါတယ်။အဲ့ဒါကတော့ KIO နဲ့အတူ NCA စာချုပ်ရေးဆွဲရမှာအတူပါဝင်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေဟာ NCA စာချုပ်ဟာပြည်စုံမှုမရှိဘူး။အနည်းတည်းရှိနေတယ်ဒါကြောင့်အဲ့ဒီအချက်တွေကိုပြင်ဆင်ပေးမှလက်မှတ်ရေးထိုးနိုင်မယ်ဆိုပြီးကြောင်းလဲရက်တည်ခဲ့မှုဖြစ်ပါတယ်။နောက်ထပ်အရေးကြီးတဲ့အချက်တစ်ခုကတော့အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးနေစဉ်တစ်လျှောက်လုံးငြိမ်းတက်နေခဲ့တဲ့ဝါတက်ဖွဲ့ဟာတောင်းဆိုမှုအသစ်တွေတောင်းဆိုရင်းမဟာမိတ်အဖွဲ့တစ်ဖွဲ့ထူထောင်မြန်မာနိုင်ငံရေးပင်မရေးစီးကြောင်းနဲ့ဝင်ရောက်လာခြင်းပါပဲ။အဲ့ဒီအဖွဲ့ကတော့ NCA ကိုလက်မခံတဲ့နောက်ထပ်ဆွေးနွေးညှိနှိုင်းမှုအသစ်တွေလုပ်ပေးဖို့တောင်းဆိုတာတွေ့ရပါတယ
်။ဒီချိန်လေးတည်းကြောင့် NCA လက်မှတ်ရေးထိုးပြီးခဲ့တဲ့နှစ်နှစ်တာအတွင်းစာချုပ်ထဲကိုနောက်ထပ်အဖွဲ့ဝင်သစ်တွေလက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူး။ဒီချက်ကိုကြည့်ပြီးနှစ်နှစ်တာကာလတိုးတက်မှုမရှိဘူးလို့ထောက်ပြပြောဆိုသူတွေကပြောဆိုကြပါတယ်။အခြားတစ်ဖက်မှာတော့အစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးရမှာပါဝင်တဲ့တိုင်းသားလက်နက်ကိုင်၈ဖွဲ့နဲ့ NCA စာချုပ်ပါအချက်တွေကိုဆက်ပြီးအကောင့်ထဲပေါ်ကြပါတယ်။တကယ်မြေပြင်မှာတိုက်ပွဲတွေပြန်မဖြစ်အောင် GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရပ်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစီအစဉ်ဖွဲ့ပြီးဆောင်ရွက်သလိုနိုင်ငံရေးဆွေးနွေးမှုတွေအတွက် UPDGC လို့ခေါ်တဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဆိုတာကိုဖွဲ့ပြီးအကောင့်ထဲပေါ်ပါတယ်။အထင်ရှားဆုံးကတော့၂၁ရာစုပင်လုံကြီးလာကနှစ်ကျင်းကျင်းပနိုင်ခဲ့ခြင်းပါပဲ။ NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်ပွဲမှာဒေါက်တာစုကြည်ကဒီနှစ်နှစ်အတွင်းတိုင်းသားလက်နက်ကိုင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုကြီးစတင်နိုင်ပြီးဖက်ဒရယ်အခြေခံမှု38ချက်ကိုပြည်တော်စုသဘောတူညီချက်ရဲ့အစိတ်ပိုင်း1အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့ပြီး NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေရဲ့နယ်မြေဒေသတွေမှာပြည်ပခန့်တွေလျှော့ချနိုင်ခဲ့ပြီးပြည်သူတွေရဲ့ဘဝတိတိကျကျပြောင်းလဲတိုးတက်လာတယ်လို့ဆိုပါတယ်
။ဒါပေမဲ့ NCA လက်မှတ်ထိုးမထားတဲ့အဖွဲ့တွေနဲ့ပတ်သက်လို့ကတော့တစုံတရာအစီအစဉ်တစ်ခုခုရှိကြောင်းထုတ်ပြောတာမျိုးမရှိဘဲ NCA စာချုပ်မှာလက်မှတ်ထိုးဖို့ကိုပဲဖိတ်ခေါ်သွားတာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အမှားစကားကတော့ဒီထက်ပိုရှင်းလင်းပါတယ်။ဝါကချင်းအပါဝင်တိုင်းမလက်နက်ကိုင်ဖွဲ့တွေကိုရင်ညွှန်းပြီးသူကဒီမိုကရေစီရဲ့စန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကန်ပြီးလူရာတောင်းဆိုမှုမျိုးကိုဆွံ့လွတ်ပြီးနိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းဆောင်ရွက်ဖို့အဲ့လိုဆောင်ရွက်ဖို့ဆိုရင် NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ပဲဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြန်မာငင်းငယ်လုပ်ငန်းစဉ်မှာအရေးကြီးဆုံးကတော့တိကျတိုက်ခိုက်နေတာတွေအရင်ရစဲသွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့အလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်နောက်တည်ဆောက်မဲ့ဒီမိုကရေစီဖဲရယ်ပြည်ထောင်စုကိုပုံဖော်ကြဖို့ပါ။လက်ရှိအခြေအနေကိုကြည့်ရင်တပ်မတော်နဲ့ရွေးကောက်ခံအစိုးရဘက်က NCA စာချုပ်အတိုင်းသွားမယ်။အခြားနည်းလမ်းမစင်စားဘူးဆိုတဲ့သဘောမျိုးတက်ရောက်နေပါတယ်။ အခြားတစ်ဖက်မှာတော့ RCSS SSA ရှမ်းတပ်ဖွဲ့အပါဝင်လက်ကျန် UNFC အဖွဲ့က NCA စာချုပ်ပြင်ပေးဖို့ဆက်တောင်းဆိုနေတယ်လို့ဝါနဲ့ KIO ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းသူတို့ကိုအဖွဲ့လိုက်လက်ခံဆွေးနွေးဖို့တောင်းဆိုနေတာတွေ့နိုင်ပါတယ်။တကယ်ပြောရရင်တော့ဒီအခြေအနေဟာမြမငင်းငယ်လုပ်ငန်းစဉ်အတွက်အရှင်မတိုးနောက်မဆုတ်တာအခြေအနေမျိုးဖြစ်နေတယ်လို့ဆိုရင်မမှားပါဘူ
း။ဒီအတွက်ဆိုရတဲ့တပ်မတော်ဘက်ကနေငင်းငယ်လုပ်ငန်းစဉ်အကောင့်တွေဖော်ရမှာ NCA လက်မှတ်လာထိုးဖို့လာထိုးတဲ့စီမှာတော့ဘယ်သူတွေထိုးလို့ရတယ်ဘယ်သူတွေတော့ထိုးခွင့်မပေးဘူးဆိုတော့အပြေဆုတ်ကင်ထားတာမျိုးထက်အခြားသောနီလန်းအဖြစ်တွေရှာဖို့လိုပါလိမ့်မယ်။ဒီနေရာမှာငင်းငယ်လုပ်ငန်းစဉ်ကိုစပြီးအကောင့်တွေဖော်ခဲ့တဲ့သမရဦးသိန်းစိန်လက်ထက်အစိုးရနဲ့တပ်မတော်ဘက်ကထားခဲ့တဲ့မူဝါဒသဘောထားတွေကိုအတူယူသင့်ပါတယ်ဒီကတက်ခဲမှုရက်စဲနိုင်ရေးအတွက်ငင်းငယ်ရေးအတွက်အရင်အစိုးရအဆက်ဆက်မလုပ်ခဲ့ဘူးတဲ့လိုက်လျောနီးတယ်နဲ့တိုင်းသားလက်နက်ကိုင်တွေကိုလိုက်လျောညှိနှိုင်းစီရင်ခဲ့ပုံမျိုးဖြစ်ပါတယ်။ခြားဖက်မှာတော့ဒီကတက်ခဲမှုရက်စဲသွားတဲ့ဒေသတွေကိုကုထက်ပိုတည်ငြိမ်ငင်းငယ်ဖွံ့ဖြိုးတိုးတက်အောင်အကောင့်တွေပေါ်ပေးရင်စံနမူနာပြစရာဖြစ်လာအောင်လုပ်ပေးဖို့လိုပါတယ်။ဒါရင်မက NCA စာချုပ်ပါအတိုင်းလက်ရှိအကောင့်တွေပေါ်နေတဲ့ငင်းငယ်ရေးဆွေးနွေးပွဲတွေမှာတိုင်းသားတွေကဓာတ်ညီတူရှိတယ်လို့ခံစားလာရအောင်လဲစူးစမ်းအကောင့်တွေပေါ်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်